အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ဟာဒီမိုကရက်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုအနိုင်ရရှိလိုက်တာကြောင့်သမ္မတသက်တမ်း၄နှစ်နောက်တစ်ကြိမ်တာဝန်ယူခွင့်ရတော့မှာဖြစ်ပါတယ
် I want to thank the American people for the extraordinary honor of being elected your 47th president and your 45th president
45ရောင်မြောက်နဲ့48ရောင်မြောက်သမ္မတအဖြစ်ရွေးချယ်ခဲ့ကြတဲ့အမေရိကန်ပြည်သူတွေအတွက်အထူးဂုဏ်ယူဝမ်းမြောက်ကြောင်းကျေးဇူးတင်စကားပြောကြားလိုပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကရွေးကောက်ပွဲအနေအားကြောင်းကြေညာတဲ့မိန့်ခွန်းထဲမှာပြောဆိုခဲ့ပါတယ်။မနေ့နောက်ပိုင်းရွေးကောက်ပွဲအပြီးရလဒ်တွေအားလုံးကိုတရားဝင်မကြေညာရသေးပေမဲ့လည်းရေးတွက်ပြီးခဲ့တဲ့မဲအီအတွက်တွက်ချက်မှုရအနိုင်ရကြောင်းကြေညာနိုင်ခဲ့တာဖြစ်ပါတယ်။သမ္မတရွေးချယ်ရေးပြည်내အထူးကိုယ်စားလှယ်မဲစုစုပေါင်း938မဲမှာအနိုင်ရဖို့အ ਨੇ စုံ280ရရှိဖို့လိုအပ်ပြီးမဲအီအတွက်ရည်တွက်ပြီးချိန်အထိသမ္မတဟောင်းထရန့်ကအ ਨੇ စုံ289မဲရရှိထားပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်သမ္မတဟောင်းထရန့်ရေကောက်ပွဲအနိုင်ရလိုက်တာကြောင့်အမေရိကန်တပိုင်းမှာ1890ပြည်လွန်နှစ်တွေနောက်ပိုင်းပထမဆုံးသမ္မတဟောင်းတဦးသမ္မတတဒံနောက်တစ်ကြိမ်အနိုင်ရသူအဖြစ်မှတ်တမ်းတင်နိုင်တော့မှာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရမယ်လို့ခမန်းထားတဲ့ပြည်နယ်တွေက Pennsylvania, Georgia, မြောက် Carolina, Wisconsin ပြည်နယ်တွေမှာမဲအသာရပြီး Republican သမ္မတဟောင်း Trump ကအနိုင်ရရှိခဲ့တာဖြစ်ပါတယ်